ရခိုင်အရင်းနဲ့ပတ်သက်တဲ့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ Facts Finding Mission ကိုမြန်မာနိုင်ငံလာရောက်ခွင့်ပေးခြင်းအပြင်ကုလသမဂ္ဂရဲ့ထောက်ခံမှုပိုရအောင်မြန်မာအစိုးရကကြိုးစားတင်တယ်လို့ HRW လူအခွင့်ရေးစောင့်ကြည့်တဲ့အဖွဲ့ကတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကိုပြီးခဲ့တဲ့ရက်ပိုင်းအတွင်းခေါင်းဆောင်အပြောင်းလဲလုပ်လိုက်ပြီးနောက်ပိုင်းအခုလိုပြောဆိုလိုက်တာပါ။ကိုညာဝင်းအောင်ကအပြည့်အစုံပြောပြပါမယ်ရှင်။
မြန်မာနိုင်ငံတွင်လူအခွင့်အရေးချိုးဖောက်မှုအထူးသဖြင့်ရခိုင်ပြည်နယ်အရေးနဲ့ပတ်သက်တဲ့အချက်အလက်ရှာဖွေရေးအဖွဲ့ကိုကုလသမဂ္ဂလူအခွင့်အရေးကောင်စီကပြီးခဲ့တဲ့မေလကုန်မှာဖွဲ့စည်းခဲ့တာပါအဖွဲ့ဝင်3ဦးပါတဲ့ဒီအချက်အလက်ရှာဖွေရေးအဖွဲ့မှာကနဦးကဥက္ကဋ္ဌအဖြစ်အိန္ဒိယတရားရုံးချုပ်ရှေ့နေ Miss Indira Jaya Singh ကိုခန့်အပ်ထားခဲ့ရာကသူ့နေရာမှာအင်ဒိုနီးရှားရှေ့နေဂျိုဟောင်းမာဇူကီဒတ်စမန်ကိုပြီးခဲ့တဲ့ရက်ပိုင်းအတွင်းအစားထိုးခန့်အပ်လိုက်ပါတယ်ကုလသမဂ္ဂဘက်ကတော့ဘာကြောင့်အစားထိုးခန့်အပ်တယ်ဆိုတဲ့အကြောင်းပြချက်မပေးခဲ့ပါဘူး။ရခိုင်အရေးနဲ့ပတ်သက်တဲ့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကိုမြန်မာနိုင်ငံလာခွင့်ပေးခြင်းအဖြစ်ကုလသမဂ္ဂရဲ့ထောက်ခံမှုပိုရအောင်မြန်မာအစိုးရကစ조사တင်တယ်လို့ HRW ကတိုက်တွန်းကြောင်း HRW အဖွဲ့အာရှရေးရာတာဝန်ခံ Mr. Brett Adams ကပြောပါတယ
်။ The fact-finding mission is in very capable hands with Marzuki. If the Burmese government does not allow them in the country,the Burmese government will lose the opportunity
ဒီအချက်လက်ရှာဖွေရေးအဖွဲ့ကိုမာဇူကီကကောင်းကောင်းဦးဆောင်နိုင်မှာပါတကယ်လို့မြန်မာအစိုးရကဒီအဖွဲ့ကိုလက်မခံဘဲဆက်ညှင်းနေမယ်ဆိုရင်အဲ့ဒီအဖွဲ့ကရှာဖွေတင်ပြမယ့်အချက်လက်တွေမှတ်ချက်ပြီးရေးသားချက်တွေထဲမှာမြန်မာအစိုးရရဲ့သဘောထားတွေကိုထင်ဟပ်ပြီးထည့်သွင်းဖို့ပြောင်းခွင့်တွေလက်လွတ်ဆုံးရှုံးသွားပါလိမ့်မယ်အချက်လက်ရှာဖွေရေးအဖွဲ့ကတင်သွင်းမယ့်အစီအကံစာဟာတိတ်ကိုအရေးကြီးပြီးထိရောက်မှုရှိလိမ့်မယ်ဆိုတာမြန်မာအစိုးရအနေနဲ့သိနိုင်မှာပါ
ကုလသမဂ္ဂဘက်ကသာတစုံတရာအလျှော်တင်းလှုပ်လာခဲ့ရင်ဒီအချက်အလက်ရှာဖွေရေးအဖွဲ့ကိုမြန်မာနိုင်ငံတွင်စုံစမ်းခွင့်ပေးဖို့စဉ်းစားသင့်တယ်လို့အမေရိကန်နိုင်ငံမှာနေထိုင်တဲ့မြန်မာအရေးလိလာသုံးသက်သူဒေါက်တာတင့်ဆွေကမြင်ပါတယ်
။ကုလသမဂ္ဂကနေပြီးတော့ဘယ်ပုဂ္ဂိုလ်ကောင်းဆောင်ပြီးလာလာဘာကြောင့်မြန်မာနိုင်ငံအစိုးရကလက်မခံတယ်လဲဆိုတဲ့အကြောင်းကတော့အစိုးရဘက်မှအကြောင်းပြချက်ခံခံလုံလုံရှိတယ်လို့သူဆပါတယ်။ဒီအရေးကိစ္စကတမန်လူအခွင့်ရေးချုပ်ဖောက်မှုတွေနဲ့မတူတဲ့အခြေအနေတရကိုလိလာစုံစမ်းမဲ့အဖွဲ့အစည်းဖြစ်တော့ကလူခွင့်ရတောင်းတစ်ခုတည်းနဲ့တော့ကျွန်တော်တို့လက်ရှိဆိုရကဆုံးဖြတ်ကောင်းမှဆုံးဖြတ်မယ်ကျွန်တော်မြင်တာကတော့ကုလသမဂ္ဂဘက်ကဟိုတကယ်လို့သာတစုံတရာအလျှော်တင်တစ်ခုလုပ်တယ်ဆိုရင်အစိုးရဘက်ကလည်းလုပ်ကောင်းလုပ်လာနိုင်တယ်လုပ်လည်းလုပ်သင့်တယ်လောက်သာကျွန်တော်ကမြင်ပါတယ်ခင်ဗ
ျကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ဥက္ကဋ္ဌအဖြစ်ဖြစ်လာတဲ့မာဇူကီဒတ်စမန်ဟာမြန်မာအစိုးရနဲ့အဆင်ပြေအောင်လက်တွဲလုပ်နိုင်သူဖြစ်လိမ့်မယ်လို့ HRW အဖွဲ့ Mr. Brett Adams ကသုံးသပ်ပါတယ
် Marzuki is from an ASEAN country that might make the government feel better. They should look at his record and his work on North Korea.
Marzuki Dasman ဟာ ASEAN အဖွဲ့ဝင်နိုင်ငံတွေကနိုင်ငံသားတူဖြစ်တာကြောင့်မြန်မာအစိုးရနဲ့လည်းဆက်ဆံရေးအဆင်ပြေမှာပါ။သူ့ရဲ့လုပ်ရာဇဝင်ကိုပြန်ကြည့်ရင်သူဟာမြောက်ကိုရီးယားအခြေမှရောတိရီလင်ကလူခွင့်ရေးကိစ္စမှာပါတာဝန်ယူခဲ့သူဖြစ်ပါတယ်။ကျန်တဲ့အဖွဲ့ဝင်အုပ်ရဲ့ရာဇဝင်ကိုကြည့်ရင်လေသူတို့အားလုံးဟာယူသားပြီးတမတမတ်ကြစွာနဲ့တခြားနိုင်ငံတွေရဲ့လူခွင့်ရေးကိစ္စတွေမှာလုပ်ခဲ့တာကြောင့်မြန်မာဆွေရကဒီအဖွဲ့ကိုလက်တွဲလုပ်ကြည့်ဖို့လိုပါတယ
်ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကိုအဝင်မခံနိုင်ဘူးလို့မြန်မာဆွေရကတောက်လျှောက်ညှင်းဆို့လာခဲ့တာပါဒီလိုဆက်ပြီးပိတ်ဆို့ညှင်းဆန်နေရင်ကုလသမဂ္ဂရဲ့ပြစ်တင်ဝေဖန်မှုတွေပိုပြီးခံရရပွဲရှိပေမဲ့ဒါကိုမြန်မာဆွေရကကင်တွယ်နိုင်လိမ့်မယ်လို့မြင်ကြောင်းဒေါက်တာတင့်ဆွေကသုံးသပ်ပါတယ်
ဟိုလက်မခံလိုက်လို့လက်တလို့အနှုတ်သဘောဆောင်တဲ့တုံ့ပြန်မှုကတော့သိကြည့်ကြမယ်လို့တော့ကျွန်တော်တော့မထင်ဘူးသို့တော့ရေရှည်မှဟိုဝေဖန်ပြစ်တင်မှုတွေခံရမယ်သို့တော့လည်းပဲဟိုအချိန်နေအဆင့်နေအများကြီးဟိုကြော်ဖြတ်ပြီးမှတစုံတရာဖြစ်လာမယ်လို့မှန်ကြည့်ရပါတယ်ခင်ဗ
ျအသစ်ဖွဲ့လိုက်တဲ့မြန်မာပြည်ဆိုင်ရာကုလအချက်လက်ရှာဖွေရေးအဖွဲ့ကိုအင်ဒိုနီးရှားရှိနေဂျိုဟောင်းမာဇူကီဒတ်စမန်ကဦးဆောင်မှာဖြစ်ပြီးတိရီလင်္ကာနိုင်ငံကလူအခွင့်အရေးကော်မရှင်ဥက္ကဋ္ဌဟောင်းရာဒီကာကူမာရာစွာမီဩစတြေးလျနိုင်ငံကနိုင်ငံတကာလူအခွင့်အရေးဆိုင်ရာအတိုင်ပင်ခံပုဂ္ဂိုလ်ခရစ်စတိုဖာဒိုမီနစ်စီတိုဒီတို့ကအဖွဲ့ဝင်တွေအဖြစ်တာဝန်ယူကြမှာဖြစ်ပါတယ်ခင်ဗျာ